Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်အောက်တိုဘာလ12ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနင်္ဂလာတို့ပြောပြမှာပါ။အမေရိကန်ရဲ့အထက်ကမဟာမိတ်တွေဖြစ်ကြတဲ့ကတ်တပ်ဖွဲ့တွေနဲ့တူကီတပ်တို့ကြားစီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေထဲမှာအမေရိကန်တပ်တွေကြားညတ်တဲ့အနေအထားကိုရောက်နေပါတယ်။ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ် John Sullivan ကိုအမေရိကန်သမ္မတ Trump ကနာမည်စင်းတင်သွင်းလိုက်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်နဲ့အနီးတစ်ပိုက်ကိုနီပေါင်း60အတွင်းအဆိုးအဆုံတိုက်ဖုန်းမုန်တိုင်းကြီးအခုသတင်းကြေညာနေချိန်မှာစတင်ဝင်ရောက်တိုက်ခတ်နေပါပြီ။ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာပါမဆုမွန်
။ဟုတ်ကဲ့ပါနန်းလောင်ရေဒီကနေ့ညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမယ်။ထိတ်တဲရောက်သတင်းလွှာတွေကတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်ဘက်မှာတော့ရာထဲကနေနေပေါ်အထိလက်နက်ကြီးကြီးတွေကြလို့ကလင်းငယ်လေးတွေအပါအဝင်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလိုအရသာသေဆုံးမှုတွေအပေါ်မှာတအောင်မျိုးသမီးအဖွဲ့အကြံပေးက
တိတိမှပြစ်တာမဟုတ်ဘူး။သူကဘယ်နာနေလို့နေမှလည်းမသိဘူး။ရွာထဲကိုပြစ်ပြစ်ချရလေလက်နက်ကြီးတွေ
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ဂျပန်နိုင်ငံမှာတော့နှစ်ပေါင်း60ကျော်အတွင်းဒီတိုက်ဖုန်းမုန်တိုင်းကြီးဟာဂျီဘီကာတိုကျိုမြို့တော်အပါအဝင်မြန်မာအများစုနေထိုင်တဲ့အရှေ့ဘက်ခြမ်းဒေသကိုဝင်ရောက်တိုက်ခိုက်နေတဲ့အပေါ်မှာတော့ဒီမြန်မာတွေမုန်တိုင်းဘေးဘလို့ပြင်ဆင်နေသလဲဆိုတာနဲ့ရှင်းနီရွေးကောက်ပွဲမှာတမနာလောင်းဖြစ်ဝင်ရောက်ရှင်ပြိုင်ကြမယ်ဒီမိုကရက်တစ်ပါတီကိုယ်စားလှယ်တွေဟာရှင်းသတင်းပတ်ထဲမှာတော့ Ohio ပြည်နယ်မှာစကားဆက်ထိုးကြမှာပါ။ဒီလိုသတင်းတွေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပေးကြပါဦးရှင်။
အမေရိကန်ပြည်ထောင်စုရဲ့အထက်ကမဟာမိတ်တွေဖြစ်ကြတဲ့ကတ်တပ်ဖွဲ့တွေနဲ့တူရကီတပ်တို့ကြားစီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေထဲမှာအမေရိကန်တပ်တွေကြားညာနေတဲ့အနေအထားကိုရောက်နေပါတယ်။နှစ်ဖက်တပ်ဖွဲ့တွေနောက်ဆုံးမဲ့လက္ခဏာတွေကိုလည်းမတွေ့ရပါဘူး။အခုလိုအခြေအနေတွေကိုအခွင့်ကောင်းယူပြီးတော့ Daesh လို့ဒေသတွေမှာခေါ်ကြတဲ့ IS အစိုးရအကြမ်းဖက်သမားတွေပြန်ပြီးတော့ခေါင်းထောင်လာမဲ့အနေအထားတွေတွေ့နေရတယ်လို့အမေရိကန်စစ်ဖက်နဲ့ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်။စီးရီးယားမြောက်ပိုင်းကကတ်တပ်ဖွဲ့တွေကိုတူရကီစစ်တပ်ကကျူးကျော်တိုက်ခိုက်နေတယ်လို့ရကိုသဘောမတူကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးမတ်ပဲအစပါကပင်နကွန်စစ်ဌာနချုပ်မှာတောက်ကြနေကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပြပွဲမှာပြောဆိုသွားပါတယ်။စီးရီးယားမြောက်ပိုင်းကိုတူရကီတပ်ဖွဲ့တွေစစ်လိုက်မှမှတစ်ဖက်သက်ကျူးကျော်တိုက်ခိုက်တဲ့ကိစ္စကိုအလွန်စိတ်ပျက်မိတယ်လို့ဒီလိုရကိုဆန့်ကျင်ကြောင်းလဲမစ္စတာအစပါကပြောဆိုသွားပါတယ်။ဝန်ကြီးအစပါဟာစီးရီးယားရဲ့ဒီလိုရကိုမခံနိုင်တဲ့ဒီကမှာရှင်ဝန်ကြီးအက်စပါဟာတူရကီရဲ့ဒီလိုရကိုလက်မခံနိုင်ကြောင်းပြောဆိုလိုက်တဲ့နောက်ထပ်အစင်းမြင့်အရာရှိတဦးလည်းဖြစ်ပါတယ်။အခုလိုဝင်တိုက်တဲ့လိုရကြောင့်အမေရိကန်မဟာမိတ်စီးရီးယားဒီမိုကရက်တစ်တပ်ဦး STF ရဲ့စစ်စင်ရေးတွေအပေါ်ထိခိုက်စေတဲ့အပြင် IS အကြမ်းဖက်သမားတွေကိုချုပ်ထားတဲ့အကျဉ်းတောင်လုံခြုံရေးအားပျော်သွားနိုင်တဲ့အတွက်ဒေသရင်းတည်ငြိမ်ရေးအပေါ်တရားမှုရှိလာနိုင်တယ်လို့လည်းဝန်ကြီးအက်စပါကပြောဆိုသွားပါတယ်
။အီရန်နိုင်ငံရဲ့ရန်လိုတဲ့အဖြူမှုတွေကိုဟန်တားနိုင်ဖို့အတွက်အမေရိကန်ကဆော်ရီနိုင်ငံကိုနောက်ထပ်တပ်ဖွဲ့ဝင်ရာပေါင်းများစွာဆဲလက်သွားမှာဖြစ်ပါတယ်။အမေရိကန်ကဆော်ရီနိုင်ငံကိုပို့ဆောင်သွားမဲ့အထက်မှာတိုက်လေရင်အုပ်စုနှစ်စုနောက်ထပ် Patriot ဒုံးကြီးပြည့်လွတ်တဲ့စင်းတွေသတ်ဒုံးခွင်းဒုံးစနစ်နဲ့တပ်ဖွဲ့ဝင်တွေပေါ်မှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကသတင်းတောက်တွေကိုတောက်ချနေကပြောလိုက်ပါတယ်။ဆော်ရီအာရေဗျနိုင်ငံဟာအချိန်တော်ကြာကလေးကအမေရိကန်နဲ့အတူရပ်တည်လာတဲ့လုံခြုံရေးမဟာမိတ်ဖြစ်ပြီးသူတို့ရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြည့်ဖို့စီးမင်းစည်းကမ်းတွေကိုအခြေခံထားတဲ့နိုင်ငံတကာတည်ငြိမ်အေဂျင့်မှုကိုကာကွယ်ဖို့အတွက်နောက်ထပ်အကူအညီတွေတောင်းခံခဲ့တယ်လို့အီရန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်လည်းဖြစ်အမေရိကန်နိုင်ငံသားဝန်ကြီးရဲ့အကြီးတန်းအကြံပေးလည်းဖြစ်တဲ့ Brian Hook ပြောပါတယ်အခုလိုတပ်ဖွဲ့တွေဆင်လွတ်မဲ့ကိစ္စနဲ့ပတ်သက်ပြီးအီရန်နိုင်ငံရဲ့ရန်လိုမှုတွေကိုရင်ဆိုင်နေရတဲ့ဒေသရင်းမဟာမိတ်အတော်များများကလည်းထောက်ခံကြတယ်လို့သူကဆက်ပြောပါတယ်ပြီးခဲ့တဲ့လကဆော်ရီနိုင်ငံကရေနံထုတ်လုပ်တဲ့စစ်ရုံတွေကိုတိုက်ခိုက်ခံရခြင်းကစပြီးအမေရိကန်တပ်ဖွဲ့ဝင်3,000လောက်ဆော်ရီနိုင်ငံကိုဆေးလွတ်ခဲ့တာဖြစ်ပါတယ်။အဲဒီတိုက်ခိုက်မှုကိုအီရန်နိုင်ငံကလုပ်ခဲ့တာဖြစ်တယ်လို့ပြစ်တင်ခဲ့ကြပြီးတော့အီရန်အနောက်တောင်ပိုင်းကလုပ်ခဲ့တာလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းအီရန်ဘက်ကတော့ဒါကိုလက်မခံဘဲဖယ်ချခဲ့ပါတယ်။ဒီစားရင်းမှာရေနံနဲ့သင်းပေါ၄သင်းတိုက်ခိုက်ခံခဲ့ရတဲ့ပြီးခဲ့တဲ့မေလကစပြီးတော့အမေရိကန်ကဒေသတွေမှာနောက်ထပ်တပ်ဖွဲ့ဝင်14,000လောက်ဆေးလွှတ်ထားတယ်လို့ကာကွယ်ရေးဝန်ကြီးအက်စပါကလည်းပြောလိုက်ပါတယ်ခင်ဗျာ
ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးအဖြစ်ဂျွန်ဆာလီဗန်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ်ကနမိတ်စင်းတင်သွင်းလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒုဝန်ကြီးအဖြစ်လက်ရှိတာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်။မစ္စတာဆာလီဗန်ကိုအထက်လွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်တော့ပြီးခဲ့တဲ့ဩဂုတ်လမှာရုရှားဆိုင်ရာအမေရိကန်သံအမတ်ရာထူးကနေနှုတ်ထွက်သွားတဲ့ဂျွန်ဟတ်စမန်ဂျူနီယာနေရာမှာအစာထိုးတာဝန်ထမ်းဆောင်ရမှာပါ။မစ္စတာဆာလီဗန်ကိုရွေးချယ်ဖို့စဉ်းစားထားကြောင်းပြီးခဲ့တဲ့ဩဂုတ်လမှာပြောဆိုထားတဲ့သမ္မတဒေါ်နယ်ထရမ်ကသူ့ရဲ့ဆုံးဖြတ်ချက်ကိုမနေ့တောက်ကြနေ့ကကြေညာခဲ့တာပါ။သမ္မတထရမ်အစိုးရရဲ့အစောပိုင်းကာလကလေးကနိုင်ငံခြားရေးဒုဝန်ကြီးအဖြစ်တာဝန်ထမ်းဆောင်လာတဲ့မစ္စတာဆာလီဗန်ဟာနိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကိုသမ္မတထရမ်ကပြီးခဲ့တဲ့နှစ်မှာရာထူးကဖယ်ရှားလိုက်ပြီးတဲ့နောက်အချိန်တိုကာလတစ်ခုအထိတာဝန်ကြီးတာဝန်ယူခဲ့ပါသေးတယ်။နိုင်ငံခြားရေးဒုဝန်ကြီးတာဝန်အတွက်အထက်လွှတ်တော်ကထောက်ခံမဲ96မဲကန့်ကွက်မဲ4မဲနဲ့2018ခုနှစ်မှာအတည်ပြုခဲ့တာဖြစ်ပါတယ်။သူ့ကို Republican တွေကရော Democrat အမတ်တွေကပါကြည်ကြဲပြပြထောက်ခံခဲ့ကြတာလည်းဖြစ်ပါတယ်။
ကုလသမဂ္ဂမှာဗန္နာရေးအကျက်တဲ့ရင်နဲ့ရင်ဆိုင်နေရတာကြောင့်ခီးသွားတာတွေအစည်းအဝေးတွေနဲ့ရုပ်လုံငန်းနဲ့ဆိုင်တဲ့ကိစ္စရဲ့အတော်များများကိုဖျက်တော့ရှော့ချဖို့ကုလသမဂ္ဂအတွင်းမှူးချုပ်ကအမိန့်ထုတ်လိုက်ပါတယ်။ကုလသမဂ္ဂဟာဆယ်စုနှစ်နီးပါးတစ်ခုအတွင်းမှာအစိုးရဆုံးဗန္နာရေးအခြေအနေနဲ့ရင်ဆိုင်နေရပြီးတော့အဲ့လိုဗန္နာရေးအခက်အခဲကြောင့်ကုလသမဂ္ဂရုံးအားလုံးနဲ့ကမ္ဘာတစ်ဝန်းမှာရှိတဲ့ကုလသမဂ္ဂလုပ်ငန်းစဉ်အားလုံးကိုလာမယ့်တလနေ့ကစတင်ပြီးတော့ဒီဗန္နာရေးအကျက်တဲ့ကိုရင်ဆိုင်ဖြေရှင်းဖို့အတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအမိန့်ထုတ်လိုက်တာပါ။အခုဆိုရင်ကုလသမဂ္ဂရဲ့အစည်းအဝေးတွေကိုရဆိုင်ထားသလိုရုံးမှအုံပြနေတဲ့ဓာတ်လေကားတွေတရားဝင်ခီးသွားလာမှုတွေကိုလည်းရနာထားပါတယ်။ဒါပြင်ကုလသမဂ္ဂရုံးချုပ်ပြင်ပကဒီဘက်နေရောရုံးတွင်းကအပူပေးတဲ့စနစ်တွေကိုလည်းရပ်တန့်ထားတယ်လို့ဆိုပါတယ်။အခုလိုရနာထားတဲ့အတွက်အလုံးလုံးတဲ့နေရာမှာကျိုးဆက်တွေရှိလာမှဖြစ်ပြီးတော့နောက်ထပ်တစ်စုံတရာမပြောမချင်းဆက်ပြီးတော့ရနာထားဖို့လည်းပြောကြားထားပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ညနေ�ဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်နဲ့အနီးတစ်ဝိုက်ကိုနှစ်ပေါင်း60အတွင်းအဆိုးအဝါဆုံးတိုက်ဖုန်းမုန်တိုင်းကြီးအခုကျမတို့သတင်းကြေညာနေတဲ့အချိန်မှပဲစတင်ဝင်ရောက်တိုက်ခတ်နေပါပြီ။ဟာဂီဘီမုန်တိုင်းဟာဒေသဆန်တော်ချင်းစနေညပိုင်းမှာတိုကျိုမြို့အနောက်တောင်ပိုင်းကနေကုန်းတွင်းပိုင်းကိုစတင်ဝင်ရောက်တာဖြစ်ပါတယ်။တိုကျိုမြို့နဲ့အနီးတစ်ဝိုက်တွေမှာမိုးရေချိန်အနည်းငယ်ရှိလောက်တဲ့အထိအနေထားထိမိုးရွာသွန်မယ်လို့ဂျပန်မိုးလေဝသဌာနကသတိပေးထားပါတယ်။ရှီဇိုကုအရက်ကိုမုန်တိုင်းမဝင်ရောက်ခင်ကလေးမှာပဲတိုကျိုမြို့နာကပင်လယ်ပြင်ကိုဗဟိုပြုပြီးတော့ပြင်အား 5.3 ဆင့်ရှိတဲ့ငလင်းလှုပ်သွားခဲ့ပါသေးတယ်။အခုလက်ရှိအချိန်ထိတော့ဂျပန်အစိုးရ NHK သတင်းဌာနရဲ့ပြောကြားချက်အရလူတအူးတေဆုံး၄ဦးပျောက်ဆုံးနေပြီး50တအူးထဏ်ရာရရှိထားတယ်လို့သိရပါဗျ။အရှိတ်ကန်ယိုရန်ကိုအင်အားကြီးတိုက်ဖုန်းမုန်တိုင်းကြီးဟာဂီဘီချီကလာနေတဲ့အချိန်မှာပဲမုန်တိုင်းလမ်းကြောင်းပေါ်ကလူတွေကိုဘေးလွယချက်ချင်းရှောင်ရှားကြဖို့အစိုးရကအစောပိုင်းကတည်းကတိုက်တွန်းထားတာပါ။မကြုံစပူလောက်အောင်စံချိန်တွေမိုးရွာသွန်းနေတာကိုတိုင်တာတွေ့ရှိထားတယ်လို့လည်းမိုးလေဝသဌာနပြောခွင့်ရယူရှူကီကီဂျီဝါရာကဒီကနေ့ပြောပါတယ်။ပြီးခဲ့တဲ့လပိုင်းကတိုက်ခတ်သွားတဲ့တိုက်ဖုန်းမုန်တိုင်းကြောင့်လူနေအိမ်တွေပျက်စီးပြီးတော့လက်စစ်တအားတွေပါပြတ်တောက်ခဲ့ရတဲ့တိုကျိုမြို့အနောက်တောင်ဘက်ကစီရင်စုနယ်မြေတွေမှာရောမြောက်ပိုင်းချီပါအရမှာပါမိုးတဲထားနေတာလည်းဖြစ်ပါတယ်။
တရုတ်ဆိုရကဟောင်ကောင်ကိုပို့ပြီးတော့တင်းတင်းကြပ်ကြပ်ချုပ်ခိုင်းလာတယ်လို့ယူဆနေတာကြောင့်ဟောင်ကောင်ကဆန္ဒပြတဲ့သူတွေဟာဒီကနေ့မှဒေါသတွေကြီးနဲ့လမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြပြီးတော့မြေရောက်ရထားဘူရာယုံနေမှာဓာတ်ဆီနဲ့လှုပ်ထားတဲ့ဘုံတွေနဲ့ပြတ်ပောက်ခဲ့ကြတယ်လို့ဟောင်ကောင်အစိုးရကပြောလိုက်ပါတယ်။ဒါပေမဲ့လည်းတယောက်မှတော့ထိခိုက်ဒဏ်ရာရတာမရှိဘူးလို့ဆိုပါတယ်။ဆန္ဒပြတဲ့သူတွေဘက်ကအကြမ်းဖက်တိုက်ခိုက်ခဲ့တာကြောင့်ကောင်လွန်တောင်းဘူရာယုံဟာအတော်လေးကိုထိခိုက်ပျက်စီးသွားတယ်လို့ဟောင်ကောင်အစိုးရရဲ့ကြေညာချက်မှာပြောထားပါတယ်။ဆန္ဒပြတဲ့သူရာပေါင်းများစွာဟာအဲ့ဒီအချိန်ကကောင်လုံးရဲ့မှာချီတက်ဆန္ဒပြခဲ့ကြပြီးတော့ကောင်လုံးပူရာယုံနာကခရိုင်ကိုချီတက်နေကြတာပါဆန္ဒပြတဲ့သူတွေကအများစုဟာလူငယ်တွေဖြစ်ကြပြီးတော့မျက်နှာဖုံးတွေတက်ဆင်ထားတယ်လို့လည်းဆိုပါတယ်ဓာတ်စီနဲ့လှုပ်ထားတဲ့ဘုံနဲ့တိုက်ခိုက်ခဲ့တယ်လို့သတင်းတွေထွက်လာပြီးတဲ့နောက်သိမှခင်မှာပဲအတီယုံနေနေရဲတပ်ဖွဲ့ဝင်တောင်းစင်ပေါင်းများစွာဟာလည်းကောင်လုံးရက်ကဆင်ရှာဆွေးခရိုင်ကလမ်းနေပေါ်မှာဆန္ဒပြတဲ့သူတွေနောက်ခံနေလိုက်ခဲ့ပါတယ်ဟောင်ကောင်ရဲ့မြေရောက်ရထားဘူရာယုံတွေဟာဆန္ဒပြပွဲတွေအတွင်းမိရှုခံရတာတွေဖက်စီးခံရတာတွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းလုံးဝပိတ်ထားရာကနေမနေ့တောက်ကြနေကမှပြန်ပြီးတော့ပုံမှန်တိုင်းပြန်ဖွင့်ခဲ့တာဖြစ်ပါတယ်ဟောင်ကောင်မှာနေ့စဉ်မြေရောက်ရထားအသုံးပြုတဲ့သူဟာတနေ့ကို5သန်းလောက်ရှိတာဖြစ်ပါတယ်ခင်ဗျာ
တရုတ်သမ္မတရှီကျင်းပင်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဟာအိန္ဒိယနိုင်ငံတောင်ဖက်ကန်ယိုရန်ကမြို့တစ်ခုမှာမနေ့တောက်ကြနေ့ကအလို့တဘောတွေ့ဆုံပါတယ်။ခေါင်းဆောင်ဦးတို့ဟာမဟာဘာလီပါရာမြို့ကရှီဟောင်ဘိမှန်၃ခုကိုလည်းတွားရောက်လဲပတ်ခဲ့တာပါ။ပင်လယ်ကမ်းဆက်မှာပဲပင်လယ်ကမ်းဆက်ကမှ ဖျားကူဖျားကြောင့်တစ်ခုရှိမှသမရရှိကဝန်ကြီးချုပ်မိုးဒီကကြိုးဆိုတော့ဆက်ပြီးတော့အလွတ်တဘောဆွေးနွေးခဲ့တာလည်းဖြစ်ပါတယ်။အိန္ဒိယတို့ထိန်းချုပ်ထားတဲ့ကက်ရှမီးယားနယ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ရုပ်သိမ်းခဲ့တဲ့အိန္ဒိယရဲ့လောက်ရောက်ကိုစန့်ကျင်ကြောင်းပါကစ္စတန်နိုင်ငံရဲ့ပြောဆိုချက်အပေါ်ထောက်ခံကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပြီးရက်ပိုင်းအတွင်းမှာပဲအိန္ဒိယနိုင်ငံကိုတရုတ်သမ္မတရှိရောက်ရှိလာတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကတော့အိန္ဒိယနိုင်ငံရဲ့ပြည်တွင်းရေးကိုတခြားနိုင်ငံကဝေရောက်ဆွဲဖက်ဖို့မလိုဘူးလို့တုံ့ပြန်ပြောဆိုထားပါဒီတွစ်ဆုံပွဲမှာနှစ်နိုင်ငံကြားထိလွယ်ရှာလွယ်ဖြစ်တဲ့ကက်ရှမီးယားအရေးဆွေးနွေးကြမလားဆိုတာကတော့တာဝန်ရှိသူတွေဘက်ကအတည်ပြုပြောဆိုတာမျိုးမရှိသေးပါဘူးတွစ်ဆုံပွဲမှာနှစ်နိုင်ငံအနေနဲ့အစွန်းရဝါရဆွဲတွသွင်းမှုတွေကိုဆန့်ကျင်ဖို့ပူးပေါင်းဆောင်ရွက်ရေးခေါင်းဆောင်အုပ်ကတိကဝတ်ပြုခဲ့ကြတယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဗာဂျေကိုခလေးကိုကိုးကားပြီးတော့ Press Trust of India ကတောက်ကြနေကသတင်းတရားမှဖော်ပြရေးသားခဲ့ပါတယ်
ယူရို2020ဥရောပဖလားခြေစစ်ပွဲတွေကိုမနေ့တောက်ချနေကကစားကြတာမှာဖြင်းသစ်ပေါ်တူဂီကိုအနိုင်ရပြီးတော့အင်္ဂလန်သင်းရှုံးသွားပါတယ်။အုပ်စု A ကချက်နဲ့အင်္ဂလန်တို့ပွဲကိုချက်နိုင်ငံမှာကစားကြတာမှာအင်ရှင်ချက်အသင်းကအင်္ဂလန်ကိုငကိုးတကိုးနဲ့နိုင်သွားပါတယ်။အင်္ဂလန်အသင်းကဟယ်ရီကိန်းကပထမပိုင်း5မိနစ်မှာပယ်နယ်တီကနေဂိုးရင်သွင်းခဲ့ပေမဲ့ချက်ကဘရော့ဘက်က9မိနစ်မှာပြန်ချေခဲ့ပြီးတော့အနိုင်ဂိုးကိုတော့အွန်ဒရက်ဆက်ကဒုတိယပိုင်း85မိနစ်မှာသွင်းယူသွားခဲ့တာပါ။ဒီပွဲရှုံးသွားတာကြောင့်အင်္ဂလန်သင်းဟာ5ပွဲမှာ4ပွဲနိုင်တပွဲရှုံး12မှတ်နဲ့ချက်နဲ့အမှတ်တူနေပါတယ်။ဒါပေမဲ့လည်းအင်္ဂလန်သင်းကတပွဲရှော့ကန်ထားတာကြောင့်အုပ်စုထိပ်မှာရှိနေတာဖြစ်ပါတယ်။ကျန်တဲ့ပွဲစဉ်တွေမှာတော့ကမ္ဘာချန်ပီယံပြင်သစ်ကအိုင်စလန်ကိုတကူးကိုမရှိနဲ့နိုင်ခဲ့ပြီးပြင်သစ်အသင်းဟာအုပ်စုထိပ်မှာရှိနေပါတယ်။လက်ရှိဥရောပချန်ပီယံပေါ်တူဂီအသင်းကတော့လူဇမ်ဘတ်ကို3ဂိုးကိုမရှိနဲ့နိုင်သွားပါတယ်။ဒါပြင်ယူကရိန်းကလစ်သူအိနီးယားကို2ဂိုးကိုမရှိနဲ့နိုင်ပြီးတူရကီကလည်းအော်ဘေးနီးယားကို2ဂိုးကိုမရှိနဲ့နိုင်ပါတယ်။တူရကီကနဲ့ပြင်သစ်ကအုပ်စု H မှာ9ပွဲကစားပြီးတော့6ပွဲနိုင်တပွဲရှုံး18မှတ်စီရှိထားပြီးတော့တူရကီကဂိုးကွာချမှုနဲ့ထိပ်မှာရှိနေပါတယ်။အုပ်စု B မှာတော့ယူကရိန်းက6ပွဲမှာ16မှတ်နဲ့ဇယားထိပ်မှာရှိနေပြီးပေါ်တူဂီကတော့၅ပွဲမှာ၁၁မှတ်နဲ့ဒုတိယနေရာမှာရှိနေပါတယ်ဒီကနေ့မှာတော့ဂျော်ဂျီယာနဲ့အိုင်လန်ဒန်မတ်နဲ့ဆွစ်ဇာလန်ဖာရိုနဲ့ရူမေးနီးယားဘော့စနီးယားနဲ့ဖင်လန်မော်တာနဲ့ဆွီဒင်နော်ဝေးနဲ့စပိန်အီတလီနဲ့ဂရိစ်တို့ကစားကြဖို့ရှိပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကနေခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOE ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးစနေညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်ဘက်မှာတော့ရွာတွေကနေအိမ်တွေပေါ်လက်နက်ကြီးကြီးကျလို့ကလေးငယ်လေးတွေအပါအဝင်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဇက်တိုက်ဆိုသလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြားကလေးငယ်လေးတွေကိုဝင်ဆောင်မိခင်တွေအပါအဝင်အရက်သားတွေထိခိုက်ဒဏ်ရာရမှုတွေပေါ်မှာတော့အရက်သားတွေကိုပြစ်မှတ်ထားမတိုက်ခိုက်ဖို့နဲ့နင့်နာခဲ့ရသူတွေအတွက်တရားမျှတမှုရဖို့နောက်ဒါကဘသူလက်ချက်ဆိုတာစုံစမ်းဖော်ထုတ်ပေးဖို့ NND အစိုးရကိုတိုင်းရင်းဒေသကစစ်မီးငြိမ်းရေးလှုပ်ရှားသူတွေကတောင်းဆိုပါတယ်အသေးစိတ်နားဆင်ပါရှင်ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF TLNA နဲ့မြမဆိုးရစစ်တပ်တို့ကြားရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့ကွက်ခိုင်မြို့တွေမှာဒီသတင်းပတ်တွေအတွင်းရက်ဇက်တိုက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာပါမနေ့တုန်းကသိန်းနီမြို့နယ်ထဲမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့အရက်သားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကလုံခြုံရေးစိုးရိမ်မှုတွေနဲ့အတော်လေးကိုထိတ်လန့်တုန်လှုပ်နေကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်ထဲမှာလည်းဖျိုင်းအုပ်စုမန်းအောင်စုစည်းကြေးပါတယ်ရွာထဲအထိနေနေပေါ်လက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့နေအိမ်၆လုံးထိမှန်ပြီးကလေးငယ်လေးတွေထိခိုက်ဒဏ်ရာရခဲ့တယ်လို့ TLL တအောင်ပလောင်တပ်ဖက်ကဒီကနေ့သတင်းထုတ်ပြန်ပါတယ်အခုလိုမျိုးရှမ်းမြောက်ပိုင်းတွင်မှာကလေးငယ်လေးတွေအပါအဝင်ကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်ဦးတွေနဲ့ဒေသခံအရက်သားတွေထိခိုက်ဒဏ်ရာရတာကျေးရွာတွေကနေအိမ်တွေပေါ်အထိလက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုတွေပေါ်မှာရှုံချကြောင်းတအောင်မျိုးသမီးအဖွဲ့ကပြောပါတယ်အခုလိုမျိုးလက်နက်ကင်တက်တွေဘက်ကအရက်သားတွေကိုပစ်မှတ်ထားတိုက်ခိုက်မှုတွေကိုရက်တန်းကရက်ဖို့နဲ့နင့်နာခဲ့ရသူတွေအတွက်တရားမျှတမှုတွေပေးဖို့တအောင်မျိုးသမီးအဖွဲ့ရဲ့အကြံပေးလွေပိုးညင်က VOA မြန်မာပိုင်းကိုပြောပါတယ်
။တမရော်ဘက်ကပေါ့လေလက်နက်ကြီးတွေနဲ့ပြစ်တဲ့ဟာပေါ့။သူတို့ရန်သူဖြစ်တဲ့ PNL တို့ဟိုဟာတို့နေတဲ့နေရာဟိုတိတိမှပြစ်တာမဟုတ်ဘူး။သူကဘယ်နာနေလို့နေမှလည်းမသိဘူး။ရွာထဲကိုပြစ်ပြစ်ချတာလေလက်နက်ကြီးတွေ။အဲ့လိုပြစ်တဲ့အတွက်ကြောင့်မို့ဒီလိုမျိုးကလေးတွေအဖိုးကြီးဖွာကြီးတွေအိမ်ထဲမှာအိမ်နေတဲ့လူတွေကိုထိသွားတဲ့ဟာမျိုးတွေကဒါအများကြီးဒီရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ဟာတွေကိုကျမတို့တွေ့ရတာပေါ့နော်ဆိုတော့ဟိုမနေ့ကလည်းဒီအဲ့ဒီ ဖြစ်သွားတဲ့အခါမှာဒါဒီလည်းပဲလက်နက်ကြီးကြောင့်ဖြစ်သွားတဲ့ဟာမျိုးဖြစ်တယ်ဆိုတော့ကျမတို့ကတော့ဒီလက်နက်ကြီးတွေကိုအလွန်အကျွံအသုံးပြုတာဒီဒါဒီနိုင်ငံတကာဥပဒေအရလည်းတတ်မှတ်ထားရှင်စစ်ရဆုံးမှုဖြစ်တယ်ပြုရှင်ရွာတွင်းလို့ပြည်သူလူထုနေတဲ့နေရာမှာပြစ်လို့မရဘူးလို့နိုင်ငံတကာဥပဒေအရတာမြင့်ထားတဲ့ဟာတွေရှိတယ်အဲ့လိုဖြစ်တာဒီဘုဒ္ဓတော်မှမကောင်းစစ်တပ်တော်မကောင်းသလိုဒီတဘုံတို့တတ်မှတ်တဲ့တဘုံတွေတော်လည်းမကောင်းဘူးရွာသားတွေကိုပဲထိခိုက်တဲ့ဟာမျိုးဖြစ်နေ
အထူးသဖြင့်ငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုတဲ့ NLD ရက်သားဆိုရလက်ထက်တိုင်းရင်းဒေသကတိုင်းရင်းသားပြည်သူလူထုကိုနိုင်ငံသားတို့ရဲ့အခွင့်အရေးနဲ့အညီလုံခြုံစိတ်ချမှုရှိအောင်ဖန်တီးဆောင်ရွက်ပေးဖို့ကိုလည်းတောင်းမျိုးသမီးတူဦးဖြစ်တဲ့လွေပိုညင်ကတောင်းဆိုပါတယ
်။သမတော်ကအများရန်ပြောရလေ။သမရကိုယ်တိုင်ကျွန်တော်တို့ကိုထိုးဆစ်တင်တဲ့ဟာတွေကိုမရက်ခိုင်းဘူး။နိုင်ငံတော်အကြံပေးကိုယ်တိုင်တော့မှကျွန်တော်တို့ကိုမရက်ခိုင်းဘူးလို့အများရန်ပြောတယ်။အဲ့တော့အစိုးရလို့ပြောတဲ့အခါမှာပြည်သူလူထုကိုကာကွယ်ဖို့တာဝန်ရှိတယ်ပဲပြည်သူလူထုမဆိုကျမတို့ကအတူတူကရှင်သွဲနေထိုင်ရေးကိုစဉ်းစားတယ်ဆိုလို့ရှိရင်ဒါအစိုးရတက်သက်ပြည်သူလူထုကိုကာကွယ်ရမယ့်တာဝန်ရှိရဲ့အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့အခုဖြစ်ပြက်နေတဲ့အပေါ်မှာအစိုးရအနေနဲ့ဘယ်လိုတာဝန်ယူဖြစ်ရှင်းပေးမလဲဆိုတဲ့ဥစ္စာကိုကျမပြန်ပြီးတော့မေးချင်ပါ
အခုလိုမျိုးရှမ်းမြောက်အပါဝင်တိုင်းရင်းဒေသတွေကတိုက်ပွဲတွေဖြစ်ပွားတိုင်းအရက်သားတွေထိခိုက်သေးဆုံးမှုတွေဖြစ်လာတဲ့အခါမှာစစ်တပ်ဘက်ကသတင်းစာရှင်းလင်းပွဲတွေလုပ်ပြီးညှင်းချက်ထုတ်တယ်လို့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကလည်းစစ်တပ်ရဲ့လက်ချက်ဖြစ်တယ်ဆိုပြီးထုတ်ပြန်ပါတယ်အခုလိုမျိုးအပြန်အလှန်ဆွဆဲမှုတွေကြောင့်အရက်သားထိခိုက်သေးဆုံးမှုတွေအပေါ်မှာတော့ထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေကိုအသေးချာလုံဆောင်တင်တယ်လို့မြန်မာနိုင်ငံရဲ့အကဲခတ်သူရှမ်းပြည်နယ်တီဘောမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်တဲ့ဦးရဲထွန်းကအကြံပြုပါတယ
်ဒီကအားဖြင့်တော့ပါဝင်ပတ်သက်တဲ့ကာယကံရှင်လက်နက်ကင်အဖွဲ့အစည်းတွေကိုနိုင်ကအသိရှိရှိနဲ့စောင့်ထိန်မှအသိရှိရှိစောင့်ထိန်နေဆိုတာကတကယ်လို့အဲ့လိုကျူးလွန်ခဲ့တယ်ဆိုလို့ရှိရင်လည်းကိုယ့်အဖွဲ့အစည်းအတွင်းမှာအဲ့လိုရေးယူမှုတွေလုပ်ဖို့ပေါ့လေအဲအဲ့ဒါလို့လုံးမလာလဲထိရောက်လိမ့်မယ်လို့ကျွန်တော်ကတော့ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာအခုဖွံ့ဖြိုးတိုးအခြေခံဥပဒေအရသမတော်ကလှုပ်ဆောင်တဲ့ကိစ္စတွေကိုရတအစိုးရကဘာမှထိန်းကျောင်းလို့မရဘူးဖြစ်နေတယ်။ဆိုတော့ပြောချင်တာကနှစ်ဖက်ကသဘောတူတယ်ဥပမာဟလာဒိုင်းလူကြီးလို့အဖွဲ့အမျိုးကနေပြီးတော့စုံစမ်းစစ်ဆေးပြီးတော့အဲဒါဟိုပေါ်ထုတ်စုံစမ်းတာကိုလက်ခံပါမယ်ဆိုတော့အခြေအနေမျိုးရောက်အောင်ကျွန်တော်တို့ကစောင့်ကြည့်တဲ့အဖွဲ့တွေဖွဲ့နိုင်ခဲ့ရင်တော့ထိရောက်တယ်။အဲ့လိုမဟုတ်ရင်တော့စုံစမ်းစစ်ဆေးတဲ့အဖွဲ့တွေကိုနိုင်ကလွတ်လွတ်လပ်လပ်ထိရောက်ရောက်စုံစမ်းနိုင်မယ်မဟုတ်ဘူးလို့ကျွန်တော်ကတော့သုံးသပ်ပါတယ
်လက်တလောအချိန်ဒီမှာတော့တိုင်းရင်းသားလက်နက်ကိုင်တန်ကြီးနောင်မဟာမိတ်အဖွဲ့တွေဘက်ကနှစ်ကုံတဲ့အထိတစ်ဖက်သက်အပြစ်ရက်မယ်လို့ကြေညာချက်ထုတ်ပြန်ထားပြီးတွဲဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲတိုင်းရင်းဒေသတွေမှာတော့တိုက်ပွဲတွေကအပြင်းအထန်ဖြစ်ပွားနေစေဖြစ်ပါတယ်ရှင
်ဒေါ်ရရှင်များရှင်ပကြသေးခင်ကပဲအစူရောဖြူးဖြည့်စုံအပါဝင်လူငယ်သုံးဦးကိုဝင်းရစေဝါမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပေမဲ့နောက်ပိုင်းမှာတော့မှာရင်ဖမ်းဆီးမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါမှမဟုတ်တာဟာအပြစ်မရှိသူတွေအတွက်နှစ်နာစရာလောက်ရဲ့အဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အပြစ်မရှိဘဲအေးအေးယူခံရတာတွေအပြစ်ကျူးလွန်ပေမဲ့လည်းအေးအေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြာခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှအတိအကျတာဝန်ရှိတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုတိုင်းမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် viewer ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ viewer ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဂျပန်နိုင်ငံကမုန်တိုင်းဘေးအန္တရာယ်တွေအတွက်ဂျပန်ရောက်မြန်မာတွေဘလို့ကြိုတင်ပြင်ဆင်ကာကွယ်မှုတွေလုပ်နေပါသလဲဆိုတာကြည့်ရအောင်ပါ။ဂျပန်နိုင်ငံမှာတော့လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကလူပေါင်း1200ကျော်သေဆုံးခဲ့ရတဲ့အားပြင်းမုန်တိုင်းနဲ့ဆင်တဲ့တိုင်ဖုန်းမုန်တိုင်းဟာဂျီဘီစာ
ိုကျိုမြို့တော်အပါအဝင်မြန်မာအများစုနေထိုင်တဲ့အရှေ့ဘက်ခြမ်းဒေသကိုစနေနေ့ဒေသစံတော်ချိန်ညပိုင်းအချိန်မှာဝင်ရောက်တိုက်ခတ်နေပါတယ်။ဘာကြောင့်နှစ်ပေါင်းများစွာအတွင်းအင်အားအပြင်းထန်ဆုံးမုန်တိုင်းလို့ပြောနိုင်တာပါလဲ။ဒီမုန်တိုင်းဒဏ်ကိုခံနိုင်အောင်လို့တာဝန်ရှိတဲ့သူတွေဘက်ကဘာတွေများပြင်ဆင်ပေးထားပါသလဲ။တိုကျိုမြို့တော်နားကယိုကိုဟာမားမြို့မှာနေထိုင်တဲ့ဥမိုးကျော်သူကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းတော့ဥမိုးကျော်သူကအခုလိုစဖြေပါတယ်
ဒီတစ်ခေါက်မုံနိုင်ရဲ့ဘယ်လိုကထူးခြားချက်ကိုအချက်လေးချက်တို့ခွဲပြီးပြောတာရှိပါတယ်။ဘာလဲဆိုတော့မုံနိုင်ရဲ့အခြေဝန်းကဒီစပြီးဖြစ်လာပြီးရွေ့လာတဲ့အချိန်မှာလေကအခြေဝန်းကကီလို1400အထိကျယ်တဲ့ဥစ္စာအရန်ကိုကြီးတယ်ဆိုတဲ့ပမာဏပြီးတော့မှဒီမုံနိုင်ရဲ့တိုင်ဖုန်းတွေရဲ့အလေကောင်မျက်စိကအရန်ကိုထင်းနေတဲ့ကိစ္စကဒီမုံနိုင်လဲပြီးလာတဲ့ဥစ္စာကပမာဏတရားအရန်ကြီးတယ်ဆိုတဲ့ဥစ္စာပြတယ်ဆိုတာရဲ့နောက်ပြီးလာနေတဲ့အချိန်ကတိုက်ဆိုင်တာပေါ့နော်ဒီယိုကိုဟာမားကိုဖြတ်မယ်တိုကျိုဖြတ်မယ်ပြီးရင်ချီပါဆိုတဲ့ဒီနာရီတာလေးစိတ်တွေကိုဖြတ်မယ်ဆိုတော့လူနေအရန်များပြီးတော့စက်မှုလုပ်ငန်းစီးပွားရေးလုပ်ငန်းတွေအရန်အချင်းချင်းကြတဲ့နေရာကြီးကိုမှဖြည်းဖြည်းချင်းဖြတ်သွားမယ်ဆိုတဲ့ဥစ္စာပရမတ်ဆုံးကုန်းမော်ကိုရောက်တဲ့ဥစ္စာအဲ့ဒေတာသုံးခုကိုရောက်မှဆိုတော့အပြင်းဆုံးခံရမယ်ပေါ့နော်ပြီးတော့သရုတ်ထအချက်ကတော့ဒီလပြေကနီးမှဒီအမြင့်ဆုံးဖြစ်နေတဲ့အချိန်ကိုရောက်တာမို့လို့ငကိုတွေကရေကပင်လယ်ကမ်းစန္ဒာရေကမြင့်နေတဲ့အချိန်မှာမုံတိုင်းအားနဲ့ဆိုတော့ခုနပြောတဲ့နှစ်ပေလောက်ထိထမ်းမြင့်မယ်ဆိုရင်ကဘယ်လိုခေါ်မလဲအဆိုးရဲ့အဆိုးဆုံးဆိုတဲ့ဟာမျိုးပေါ့နော
်ဆိုတော့အဲ့ဒီဒေတာမှာမြန်မာတွေလည်းအများကြီးရှိမယ်ထင်တယ်ဒီမြန်မာတွေနဲ့ပတ်သက်ပြီးတော့သူတို့ဘာတွေပြင်ဆင်နေလဲတန်ယုံတွေကဘာတွေများပြောတာကြားပါလဲ
ဟုတ်ကဲ့ခင်ဗျာဟိုဂျပန်မှာဟိုကျန်နေတဲ့ channel လောက်ကနေစာရတော့မြန်မာရေတော့ကတော်တော်လေးနည်းသွားပါတယ်နည်းသွားတယ်ဆိုပေမဲ့လည်းဒီဂျပန်မှာနေနေတဲ့မြန်မာအများစုကဒီ data ဓာတ်မှနေတာအများဆုံးဖြစ်တာပါဒီတန်ဂျပန်နိုင်ငံမှာရှိတဲ့မြန်မာတန်ယုံကလည်းကျန်နေတဲ့9နှစ်6နှစ်ကငလင်းကိစ္စဖြစ်ပြီးခဲ့တဲ့ကအချိန်ချင်းပေါ့နော်ဒီကိစ္စတွေမှာတက်တက်ကြွကြွတာမှန်ကြီးကိုယ်တိုင်တန်ယုံတာမှုကြီးတွေကိုယ်တိုင်ကနေပြီးတော့သိချာ internet ပေါ်က web page မှာလုတ်တလို့မျိုးဟိုဖြစ်ပြီးဆိုတာနဲ့တက်ဆိုင်ရာဟိုနေရာ data တွေကိုလိုက်ပြီးတော့အားပေးတဲ့ကိစ္စတွေလုတ်ပါဒီတစ်ခေါက်လဲတန်ယုံကနေပြီးကြေညာရထုတ်ထားတယ်
ဟုတ်ကဲ့ဆိုတော့ဒီလိုသတိပေးချက်တွေရတော့ဒေတာကန်တွေဘာတွေလုပ်နေကြတယ်အခုလိုပေါ့နော်မုံတိုင်းဖြတ်မဲ့လမ်းကြောင်းထဲမှာရောက်နေတဲ့ကိုမိုးကျော်သူတို့နေရာမျိုးမှာ
ဟုတ်ကဲ့ဒီဂျပန်ကတော့တည့်ရတိုင်းဒီသဘောပေးရနေများတဲ့နိုင်ငံဆိုတော့လေဒီရက်ွက်မြို့နယ်အလိုက်မှာဒီ hazard map ဆိုတဲ့ဟာဘေးသဘောပေးရနေရှိတဲ့မြေပုံဆိုတဲ့ဥစ္စာရှိပါတယ်အဲဒီဟာကဘယ်လိုလဲဆိုတော့မြေပြိုနိုင်တဲ့နေရာမိုးရမ်းကြီးရင်တောင်ဆောင်တွေရှိတဲ့နေရာတွေမှာရေဘလောက်ကြီးွားနိုင်တဲ့ဥစ္စာသိနေကြလောက်တာရှိပါတယ်ဆိုတော့အဲ့ဒါပေါ်မူတည်ပြီးတော့အိမ်တိုင်းရက်ွက်တိုင်းကကော့ကိုပြင်ဆင်ထားဖို့ကြည်ထားဖို့ဆိုတဲ့ဥစ္စာမျိုးပြောထားသလိုမျိုးနောက်ပြီးတော့ဒီမြို့နယ်အစိုးရကနေပြီးတော့သတိပေးတဲ့ warning ထုတ်တဲ့ဥစ္စာမှာအဆင့်အများကြီးခွဲထားပါတယ်ကျွန်တော်တို့အိမ်ရဲ့ရက်ွက်နေရာမှာကလေးငယ်လေးတွေနဲ့အပိုးကြီးဖွားကြီးရှိတဲ့အိမ်တွေဆိုရင်အဆင့်3ဆိုတာနဲ့ဒီအိမ်ကနေပြီးတော့လမ်းလျှောက်သွားရင်9မိနစ်လောက်လျှောက်ရတဲ့ဒီသားရဲ့မူလတန်းကြောင်းကဒီယာယီခိုလုံတဲ့နေရာနဲ့သတ်မှတ်ထားပါတယ်ဆိုတော့အဲ့နေရာကိုအမြန်သွားဖို့ဆိုတဲ့ဟာမျိုးကြေညာထားတယ်နောက်အိမ်နေရဲ့အပြင်ရုံးငယ်အပြင်ဝတွေမှာပဲအိတ်တွေချတယ်ဆိုတဲ့အဆင့်မျိုးတွေပေါ့နော်ရုံးစောကြီးဆင်ခိုင်းတယ်ကျောင်းစောကြီးဆင်ခိုင်းတယ်မလို့ရဘဲနဲ့အပြင်မထွက်တာအများကြီးပါပဲပြင်ဆင်တဲ့အပိုင်းတွေကဆိုတော့လေဒီတစ်ခေါက်ကအကြီးအရတော့ရန်ကြီးဟာကြီးဖြတ်မယ်ဒါပေမဲ့အပျက်စီးကတော့ဘယ်လိုဖြစ်မလဲဆိုတာဟာမျိုးနည်းစိတ်ဝင်စားစောင့်ကြည့်နေလူတွေစီထားတဲ့အဆင့်မှာတော့ကျွန်တော်တို့ပြောရင်တော့တကယ်လို့အပြည့်စုံလုပ်ထားကြပါတယ်
တိုကျိုမြို့တော်နာကယိုကိုဟာမားမြို့မှာနေထိုင်တဲ့ဥမိုးကျော်သူကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်တော်ရရှင်များရှင်လာမယ့်ရှင်းနှစ်ရွေးကောက်ပွဲမှာတော့တမရလောင်းဖြစ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းတဒါစင်ဟာရှေ့သတင်းပတ်အင်္ဂါနေ့ကျရင်တော့အိုဟိုင်းယိုးပြည်နယ်ဝက်စတဘေးလ်မြို့မှာစကားစစ်ထိုးကြမှာဖြစ်ပါတယ်။ဒီစကားစစ်ထိုးပွဲမှာတော့တမရဒေါ်နယ်ထရန့်ပေါ်မှာအရေးယူနိုင်ရေးလွှတ်တော်ရဲ့စုံစမ်းမှုတွေကအဓိကလွှမ်းမိုးနေမယ့်အလားအလာတွေရှိနေပါတယ်။ဒီကြောင့် VOA သတင်းတောက်ဂျင်းမလုံးရဲ့သတင်းဆောင်မကိုတော့ကိုအောင်လွင်ဦးပြောပြပေးပါရှင်။
အင်္ဂါနေ့စကားစစ်တိုးပွဲမှာတော့ဒီမိုကရက်ကိုယ်စားလှယ်ချားမှာရှေ့တန်းရောက်နေပေမဲ့မကြသေးရင်တော့လူလူသဘောထားစစ်တမ်းတွေအရထောက်ခံမှုယွနယ်လာနေတဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ကိုအထူးကအာရုံစိုက်ကြပါလိမ့်မယ်။ဒုသမ္မတအောင်ဘိုင်ဒန်ကတော့သမ္မတဒေါ်နယ်ထရန့်ကိုအရေးယူရေးဂျိုးပမ်းမှုတွေကိုထောက်ခံတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားတာပါ
။ He's already convicted himself in full view of the world and the American people. Donald Trump has violated his oath of office, betrayed this nation
ကမ္ဘာနဲ့အမေရိကန်ပြည်သူတွေရဲ့ရှေ့မှောက်မှာပဲပြစ်ရှိတယ်ဆိုတာသူကိုယ်တိုင်ပြသခဲ့ပြီးပါပြီဒေါ်နယ်ထရမ့်ဟာသမ္မတတာဝန်အတွက်ကျန်းသစ္စာချိန်ဆထားတာကိုဖောက်ဖျက်ခဲ့တယ်လို့တိုင်းပြည်ပေါ်မှာလည်းသစ္စာဖောက်ခဲ့တာမို့အရေးယူခံရမဲ့လုပ်ရက်တွေကိုကျူးလွန်ခဲ့သူလည်းဖြစ်ပါတယ
်အခုနောက်ဆုံးဒုသမ္မတဟောင်းဘိုင်ဒန်မှာထောက်ခံလိုက်တဲ့သမ္မတထရမ့်ပေါ်အရေးယူနိုင်ရေးကြိုးပမ်းမှုတွေကိုအားပေးနေသူတွေထဲမှာတော့သမ္မတလောင်းဖြစ်ရှင်ပြန်မှာအ ထူးခပြန်ပြတူဖြစ်တဲ့ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren လည်းတူးပါဝင်ဖြစ်ပါတယ်
What he has done has committed impeachable offenses.
ဒီနိုင်ငံလေလောရက်တွေကိုသူကျူးလွန်ခဲ့တာပါ။ဒါကြောင့်လေသူကိုအရေးယူတင်ပါတယ်
။မချာရင်ကလူလူစစ်တမ်းတွေအရထက်လွှတ်တော်မတ်ဝါရင်ဟာထောက်ခံမှုတိုးလာနေပြီးတူးတမဟောင်းဘိုင်ဒန်ကိုလည်းအမိလိုက်လာနေပါတယ်။အင်္ဂါနေ့စကားစစ်ထွေးမှာတော့မချာရင်တုန်းကပဲနှလုံးရောဂါကြောင့်စိတ်ကူးသမှုခံယူခဲ့ရကပြန်လည်တက်တာလာပြီးဖြစ်တဲ့ Vermont ပြည်နယ်ထက်လွှတ်တော်မတ် Bernie Sanders ကိုလည်းတွေ့ကြရမှာပါ။စီယိုခီးစင်နေပြန်ဆတော့မယ်အကြောင်းကိုလည်းထက်လွှတ်တော်မှဆန်ဒါစ်ကမချသေးရင်တော့ပဲဗီဒီယိုနဲ့သတင်းစကားပါထားပါတယ
် And I also want to say that I am feeling great. I'm getting my endurance back.
တကယ်ကိုနေလို့ထိုင်လို့ကောင်းနေပြီဆိုတာပြောချင်ပါတယ်။အားရင်လည်းပြန်ပြေးလာပါပြီ။စီယိုခီးစင်နေအမြန်ဆုံးပြန်ဆနိုင်မှုလည်းမျှော်လင့်ထားပါတယ်ဆိုပြီးထက်လွှတ်တော်မှဆန်ဒါစ်ကပြောဆိုလိုက်တာပါ။ဝါရှင်တန်ခြေဆိုင်မူရာရေးရဲ့လေးလာရေးဌာနဘိုင်ပါတီဆန်ပေါ်လစီစင်တာကနိုင်ငံရေးအကဲခတ်ဂျွန်ဖော်တီယာကတော့ဒီမိုကရက်ကိုယ်စားလှယ်ရဲ့စကားစစ်ထိုးဝဲမှာဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးကိစ္စကိုအဓိကပြောကြားဆိုရမှာသိကြတယ်လို့သုံးသပ်ပါတယ
် I think impeachment is going to be front and center
ရေးယူရေးကိစ္စကအဓိကအကြောင်းအရာဖြစ်လိမ့်မယ်လို့ထင်ပါတယ်ကုသလေတွေအားလုံးဟာလည်းရေးယူနိုင်မယ့်အချက်လက်တွေနဲ့ပတ်သက်လို့အခိုင်အမာပြောကြားလိမ့်မယ်လို့ယူဆပါတယ်သူတို့ကြားမှာကွာဟချက်တိတ်ကြီးကြီးမားမားတော့ရှိမယ်မထင်ပါဘူး
ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းဖြစ်ရေးကြိုးပမ်းနေကြတဲ့တခြားကိုယ်စားလှယ်တွေကလည်းလာမယ့်စကားစစ်ထိုးပွဲကိုအခွင့်အလမ်းကောင်းတစ်ခုဖြစ်မျှော်မှန်းနေကြပါတယ်။ဒီထက်ကကယ်လီဖိုးနီးယားပြည်နယ်ထက်လွှတ်တော်မတ်ကမလာဟဲရစ်ကဆိုရင်လည်းမချသေးရင်တော့ပဲသမ္မတထရန့်ပေါ်ထိုးနှက်ဝေဖန်ရင်းထောက်ခံမှုရအောင်စီရင်နေတာပါ
။ He's getting Americans to turn on each other.And we need to heal.
American ပြည်သူတွေတယောက်နဲ့တယောက်မသိမြအောင်သူလုပ်နေတာပါ။ဒါကိုကျမတို့ကုစားဖို့လိုပါတယ်။တိုင်းပြည်ကိုစူးစိနိုင်ဖို့ကျမမှာထူခြားတဲ့အရေးချင်းရှိတယ်ဆိုတာကိုလည်းကျမသိပါတယ်
။ဒီအချိန်ကဒီမိုကရက်ကိုယ်စားလှယ်ရဲ့စုထအချင်းစကားစစ်ထိုးပွဲပါ။နောက်တစ်ချိန်နိုဝင်ဘာလနဲ့ကျင်းပမဲ့စကားစစ်ထိုးပွဲမှာလည်းဒီမိုကရက်ကိုယ်စားလှယ်တော်တော်များဆက်လက်ပါဝင်ခွင့်ရကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လင်းဦးပါရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေမှာတော့မြမတခွေအစီအစဉ်သတင်းနောက်မှတ်စုအစီအစဉ်နဲ့စနေညဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါအောင်ရှင
်။အမေရိကန်ရဲ့အဓိကမဟာမိတ်တွေဖြစ်ကြတဲ့ Cut တပ်ဖွဲ့တွေနဲ့တူရကီတပ်တို့ကြားဆီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေထဲမှာအမေရိကန်တပ်တွေကြားညာနေတဲ့အနေအထားကိုရောက်နေပါတယ်။နှစ်ဖက်တပ်ဖွဲ့တွေနောက်ဆုံးမဲ့လက္ခဏာတွေကိုလည်းမတွေ့ရသေးပါဘူး။အခုလိုအခြေအနေတွေကိုအခွင့်အကောင်းယူပြီးတော့ Daesh လို့ဒေသတွင်းမှာခေါ်ကြတဲ့ IS အစွန်းရောက်အကြမ်းဖက်သမားတွေပြန်ပြီးတော့ခေါင်းထောင်လာမယ့်အနေအထားတွေတွေ့နေရတယ်လို့အမေရိကန်စစ်ဖက်နဲ့ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားမြောက်ပိုင်းကကတ်တပ်ဖွဲ့တွေကိုတူရကီစစ်တပ်ကကျူးကျော်တိုက်ခိုက်နေတဲ့လို့ရကိုသဘောမတူကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးမကွဲအက်စပါကပင်တဂွန်စစ်ဌာနချုပ်မှာတောက်ကြနေကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အီရန်နိုင်ငံရဲ့ရန်လိုတဲ့ပြုမှုတွေကိုဟန်တားနိုင်ဖို့အတွက်အမေရိကန်ကဆော်ရီနိုင်ငံကိုနောက်ထပ်တပ်ဖွဲ့ဝင်ရာပေါင်းများစွာဆီလို့သွားမှာဖြစ်ပါတယ်။အမေရိကန်ကဆော်ရီနိုင်ငံကိုပို့ဆောင်သွားမယ့်အထက်မှာတိုက်လေရင်အုပ်စုနှစ်စုနောက်ထပ် Patriot ဒုံးကျည်ပြုလုပ်တဲ့စင်တွေ THAAD ဒုံးခွင်ဒုံးစနစ်နဲ့တပ်ဖွဲ့ဝင်တွေပါဝင်မှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကသတင်းထောက်တွေကိုတောက်ကြားနေကပြောဆိုသွားပါတယ်။ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ် John Sullivan ကိုအမေရိကန်သမ္မတ Donald Trump ကနာမည်စင်တင်သွင်းလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကရဲ့ဒုဝန်ကြီးတာဝန်အဖြစ်သူလက်ရှိတာဝန်ထမ်းဆောင်နေတာပါ Mr. Sullivan ကိုအထက်လွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်တော့ပြီးခဲ့တဲ့ဩဂုတ်လမှာရုရှားဆိုင်ရာအမေရိကန်သံတမန်ရာထူးကနေနှုတ်ထွက်သွားတဲ့ John Husman Jr. နေရာမှာအစားထိုးတာဝန်ထမ်းဆောင်မှာဖြစ်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်နဲ့အနီးတစ်ဝိုက်ကိုနီပေါင်60အတွင်းအဆိုအဆုံတိုက်ဖုန်းမုံတိုင်းကြီးအခုသတင်းကြေညာနေတဲ့အချိန်မှာပဲဝင်ရောက်တိုက်ခတ်နေပါတယ်။ဟာကီဘီမုံတိုင်းဟာဒေတာစံတော်ချိန်စနေညပိုင်းမှာတိုကျိုမြို့အနောက်တောင်ပိုင်းကုန်းနှမိုင်းကိုစတင်ဝင်ရောက်တာပါ။တိုကျိုမြို့နဲ့အနီးတစ်ဝိုက်တွေမှာမိုးရေချိန်အန္တရာယ်ရှိလောက်တဲ့အနေအထားထိမိုးရွာသွန်းမယ်လို့ဂျပန်မိုးလေဝသဌာနကတတိပေးထားပါတယ်။ဟာစီကူအရက်ကိုမုံနဲ့မွေရောက်ခင်လေးမှာပဲတိုကျိုမြို့နဲ့ကပင်လယ်ပြင်ကိုပို့ပြပြီးတော့ပြည်အား5.3ရှိတဲ့ငလင်လှုပ်သွားခဲ့ပါသေးတယ်။
စနေညနေခင်းရဲ့နောက်ဆုံးရသတင်းကြေညာကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Zubail Edaris ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်နှစ်နာရီကြာ9:00ကျရင်ထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.
Thank you.